မြန်မာနိုင်ငံရခိုင်မြောက်ပိုင်းအကြမ်းဖက်ပဋိပက္ခတွေကိုစနစ်တကျစုံစမ်းအရေးယူသွားဖို့နဲ့အကူအညီပေးရေးလုပ်ငန်းတွေအတွက်ရခိုင်မြောက်ပိုင်းဒေသကိုကုလသမဂ္ဂအဖွဲ့အစည်းတွေဝင်ရောက်ခွင့်ပေးဖို့မြန်မာနိုင်ငံကနေပြန်လာတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီတန်တမန်အဖွဲ့ကတိုက်တွန်းထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လည်းအခုလိုပြောဆိုနေတာတွေဟာရေဘူးရဆန်တဲ့ဆွဆွဲချက်တွေသာဖြစ်ပြီးခိုင်ခိုင်မာမာအထောက်အထားနဲ့ပြလာရင်မြန်မာအာဏာပိုင်ဒီဘက်ကစုံစမ်းအရေးယူဖော်ထုတ်ဖို့အသင့်ရှိတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းတန်မှတ်ကြီးက VOA ကိုပြောပါရယ်ကုလသမဂ္ဂလုံခြုံရေးကောင်စီတန်တမန်အဖွဲ့ရဲ့ထုတ်ပြန်ကြေညာချက်နဲ့ပတ်သက်လို့ VOA ကိုသားညွန်ဦးကဆက်သွယ်မေးမြန်းရမှာတန်မှတ်ကြီးဦးဟောက်တူဆွမ်းကဒီထုတ်ပြန်ချက်ဟာမဖြစ်မနေလိုက်နိုင်ရမယ့်လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်သဘောမျိုးမဟုတ်ဘူးလို့အခုလိုပြောခဲ့ပါရယ်
ဟုတ်ကဲ့တကယ်ရောဗျာဟိုသူတို့လူငယ်ကောင်စီဖွဲ့ဝင်နိုင်ငံတွေမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံပေါ့နော်နှစ်နိုင်ငံကိုသွားတာပါအဲသူတို့ကိုရင်ကလည်းပဲစီးဆိုင်တဲ့နယ်မြေပေါ့ရခိုင်ပြည်နယ်ကိုသွားရောက်ပြီးတော့ကိုရင်ကြီးခဲ့ကြတဲ့အခြေအနေတွေရှိတာပေါ့နော်ခီးစဉ်အပြီးမှာဟိုသတင်းထုတ်ပြန်တဲ့သဘောမျိုးပါပဲနောက်ပြီးတော့အထဲမှာပါတဲ့ဟာကိုကျွန်တော်တို့ဟိုပါပေါ့နော်အချက်လက်တွေကိုကြည့်မယ်ဆိုလို့ရှိရင်လည်းကတော့ကိုသားညူပြောတဲ့အချက်တွေပါတွေကလည်းကျွန်တော်တို့မနစ်ကနော်မာလာဟိုဟာပေါ့နော်ဟိုလူငယ်ကောင်စီဥက္ကဋ္ဌရဲ့ဟိုထုတ်ပြန်ချက်ထဲမှာပါတဲ့စာသားတွေကိုထပ်ပြီးတော့ပြောတဲ့ဟာတွေပါပဲဟိုတချို့ပိုင်းတွေကတော့ကျွန်တော်တို့ဟိုချက်ပြင်းတင်းချောင်သွားတဲ့လူတွေပြန်လည်းလက်ခံဖို့ကိစ္စတွေဘူပေါင်းဆောင်ရဖို့နောက်ပြီးတော့ကျွန်တော်တို့ဆောင်ရွက်နေတဲ့ဟာတွေကျိုးဆိုးရဲ့အပိုင်းတွေလည်းပါပါတယ်နောက်တစ်ခုကတော့လေသူတို့ဟိုခီးစဉ်နဲ့ပတ်သက်ပြီးတော့နိုင်ငံတော်တိုင်းပြန်ရုံးဝန်ကြီးဌာနကနေထုတ်ပြန်တဲ့အဲ့ဒီနေ့ကျေတူကျူဆိုတဲ့ဟာတွေလည်းသူတို့အပြုတ်သဘောဆောင်တဲ့ဟာတွေလည်းပါပါတယ်။အမှန်ကတော့ဒီဟာကသူတို့ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ဟိုသူတို့ဟိုထုတ်ပြန်တဲ့သဘောပါ
။သတင်းထုတ်ပြန်ချက်ထဲမှာတော့မပါဘူးခင်ဗျ။ရန်ကုန်မှာလုတ်တဲ့သတင်းမှာရှင်းလင်းပွဲအတွင်းမှာတော့ဒီဗြိတိန်တမကြီးပြောသွားတဲ့ထဲမှာတော့သူတို့တမရကောက်ကုစီကျုံနဲ့လည်းတွေ့တယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့လည်းတွေ့တဲ့ခါမှာဒီဖြစ်ပျက်တွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးရေးယူတဲ့ခါမှာ ICC ကလုံမလားဒါမှမဟုတ်မြန်မာနိုင်ငံကကိုယ်တိုင်ပဲကိုယ့်ဘာကိုစုံစမ်းစစ်ဆေးမလားဆိုပြီးတော့သူကမိကွန်းထုတ်ခဲ့တာရှိပါတယ်ခင်ဗျာအဲ့ဒါကဗြိတိန်တမကြီးကသူ့သဘောနဲ့ပြောရလားလုံရင်းကောင်စီအဖွဲ့လုံးအဖွဲ့တစ်ခုလုံးရဲ့သဘောရလား
သူပြောတာတော့သူ့သဘောပါအဲ့လုံရင်းကောင်စီအဖွဲ့ရဲ့သဘောကတော့ဂျင်ညာချက်ကိုကြည့်လိုက်ရင်ဟိုဒါရှင်းပါတယ်လေအမှားတော့သတင်းဂျင်ညာချက်ပါဘာမှသူကဖိုင်းနေရှိတာမဟုတ်လေအဲ့တော့ခရီးစဉ်နဲ့ပတ်သက်ပြီးတော့သူတို့သုံးသက်ချက်သတင်းဂျင်ညာချက်အဲ့ဒါကတော့အဖွဲ့သူတို့လုံရင်းကောင်စီဖွဲ့ဝင်တွေကသူတို့သဘောတူပြီးတော့ထုတ်လိုက်တယ်ဟာပါအမတ်ရင်းအချင်းလေးမပြောတာတော့သူ့နိုင်ငံချင်းတစ်ခုချင်းအလိုက်ဟိုပြောတဲ့သဘောပို့ပြီးတော့တက်ရောက်ပါတယ်ဗြိတိန်ကတော့လေ
အခုလုံငွေးကောင်စီအဖွဲ့ကပြန်ရောက်လာပြီအဲ့တော့လုံငွေးကောင်စီမှာဒီကိစ္စသူတို့ဒီသွားခဲ့တဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ဆက်ပြီးတော့ follow up လုံငွေးကောင်စီခေါ်ဖို့ရှိလားဘလို့အစီအစဉ်တွေများရှိပါလဲခင်ဗျာ
4ရက်နေမှာတော့ကျွန်တော်တို့ briefing တော့နော်ကျွန်တော်တို့ briefing တစ်ခုတော့သူတို့လုပ်ပါမယ်လုံငွေးကောင်စီမှာတော့ဒီခီးစဉ်နဲ့ပတ်သက်ပြီးတော့ briefing အဲ့ဒါတော့open ပါပဲဟိုနားထောင်ရင်းနဲ့နားထောင်လို့ရတာပေါ့လေ
ဒီစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ဆိုပြီးတော့သူတိုက်တွန်းထားတဲ့ကိစ္စကရောတာမကြီးဘယ်လိုမြင်ပါလဲခင်ဗျဟ
ိုခိုင်မာတဲ့သက်တွေထောက်ထားရှိလို့ရှိရင်ကျွန်တော်တို့အရေးယူပြီးဘူးအစင်းသင့်ဖြစ်တယ်ဆိုရဲဟာတော့ကျွန်တော်ငကိုတွေကလည်းပြောထားတာပါဟိုတိုင်းပြည်ကြီးကြောင့်ပြောထားပါတယ်ကျွန်တော်တမရကကွေးဦးစီးချုပ်ကိုရင်ကလည်းပဲသူပြောခဲ့ပါတယ်ဒီတမရနေနဲ့ဒါမျိုးမလုပ်ဘူးသို့တော့ခိုင်မာတဲ့ထောက်ထားရှိတယ်ဆိုရင်တော့အချိန်ကြီးကျွန်တော်အရေးယူဆောင်ရပေးမယ်ဆိုရဲဟာတော့ကျွန်တော်တို့လူကြီးတွေကပြောပြီးသားပါတည်တည်ချာချာထောက်ထားနေဆိုရင်ကျွန်တော်တို့ကဟိုငကနာကကွယ်တော်ပေးပြီးတော့မှကျွန်တော်တရားလာပြီးတော့တည်တည်လာခံပါဟိုတရားရုံးမှာလာပြီးတရားဆွဲပါဆိုကျွန်တော်ပြောထားတာကြားပြီးခင်အစတယ်ကျွန်တော်ပြောထားဒီကိစ္စကလေ
အဲ့တော့စုံစမ်းစစ်ဆေးမှုကိုအရင်စုံစမ်းစစ်ဆေးမှုတွေတိုင်းမဲ့ထားလာမြန်မာအစိုးရအနေနဲ့ထပ်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ရှိပါလား
ဟုတ်ထပ်ပြီးတော့ဆိုတာကတော့ကျွန်တော်ဘာလုပ်ရမလဲဆိုတာရှိတယ်ဒီကူကဆွဆွဲနေတာပဲရှိတာဟိုဆွဆွဲတယ်ကအထောက်ထားနဲ့ဟုတ်ပြီဘသူ့ကိုတော့ဘယ်တော့ကတော့ဘယ်လိုလုပ်ပါလဲဘယ်နေရာမှာလုပ်ပါလဲဆိုတာဖြစ်လာရင်တော့ကျွန်တော်တို့ကဒါစုံစမ်းစစ်ဆေးပေးရမှာပေါ့အဲ့ဒါဒါမှမဟုတ်လို့ရှိရင်တော့လည်းပဲဟိုပြောတာတခုတည်းနဲ့ဟိုရေပုံရပြောပြီးတော့ဟိုပြောနေတာတခုတည်းနဲ့တော့လည်းဘာမှလုပ်လို့မရဘူးခင
်ကုလသမဂ္ဂအဖွဲ့စည်းတွေပေါ့နော်အဖွဲ့စည်းတွေရောတခြားအကူအညီအဖွဲ့တွေရခိုင်ဒေသကိုဝင်ရောက်ခွင့်လုပ်ကန်ဆောင်ခွင့်ပေးဖို့ဆိုတဲ့ကိစ္စအဲ့ဒါနဲ့ပတ်သက်လို့ရော
ဟုတ်ကဲ့အဲ့ဒါတော့ကျွန်တော်တို့အခုလည်းပဲဟိုကျွန်တော်တို့ UNDP ရဲ့နောက်ကျွန်တော်တို့ UNHCR ပေါ့နော်ဟိုကုလသမဂ္ဂမဟာမင်းကြီးဒုက္ခသည်များဆိုင်ရာမင်းကြီးယုံပေါ့အဲသူတို့တွေနဲ့ကျွန်တော်တို့အခုဆွေးနွေးနေတာရှိပါတယ်မကြာခင်မှာလည်းပဲ MOU ထိုးဖို့လည်းအစီအစဉ်ဟိုကျွန်တော်ဆောင်ရွက်နေတာရှိပါတယ်အဲ့ဒါတွေကမကြာခင်အကောင်းတွေပေါ်လာလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်အဲ့ဒါပြီးရင်တော့ကျွန်တော်တို့သူတို့ကိုဒီဟိုနေရာဆုံးခေါ်တဲ့လူတွေပြန်လည်လက်ခံရေးကိစ္စတွေဖြစ်စေဒေသဖွံ့ဖြိုးရေးဆောင်ရွက်မှုတွေသူတို့ရဲ့အနာရလူတွေနဲ့ကျွန်တော်ဒေသခံတွေရဲ့ဟလာကျွန်တော်ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုကုလသမဂ္ဂနဲ့လက်တွဲဆောင်ရွက်ဖို့ကျွန်တော်ဆောင်ရွက်နေတာတွေအခုရှိပါတယ်
။တာမန်ကြီးဦးဟောက်တူဆန်းကိုကုသညွန့်ဦးကဆက်သွယ်မေးမြန်းခဲ့တာပါ။